Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဩဂုတ်လ26ရက်တနင်္လာမနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။မြို့ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ။
ဒေါင်းချီရေဒရုန်းတွေနဲ့တက်ခိုက်မယ်ဆိုတာအတိအကျသတင်းရတဲ့အတွက်ဒါကိုဟန်တာဖို့လက်ဦးမှုယူပြီးဟစ်ဘိုလာတို့ကိုတက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ယူကရိန်းအရှေ့ကျန်းကဟိုတဲတကူကိုရုရှားတပ်တွေတက်ခိုက်လို့သတင်းထောက်သူဦးပျောက်ဆုံးနေပြီးလူတအုပ်ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့အစုလိုက်အပြုံလိုက်ထွက်ပြေးခဲ့ကြရတဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ကျင်းပပြီးမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းဖူကက်မြို့မှာမြေပြိုခဲ့ရမှာတိတ်ဆုံးသူတွေနဲ့မြန်မာတွေပေါဝင်ပါတယ်။ 3D ပုံနဲ့အိမ်ပြာစီမံကိန်းပြက်လက်ဆက်တက်နေပါတယ်။ဒီလိုသတင်းဆောင်ပါကောင်းတွေကိုသတင်းတွေအပြည်မှာကြည့်ရှုနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြေပမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေတင်ဆက်တော်မူရှိပါတယ်။ခုရင်ဆုံးတော့ဒီကိစ္စနဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူကပြောပြပါမယ်။
အစွေးပိုင်တဲ့ထက်ကိုထောင်နဲ့ချီတဲ့ဒုံးကြီးတွေ drone တွေနဲ့တိုက်ခိုက်မယ်ဆိုတာကိုအတိအကျသတင်းရတဲ့အတွက်ဒါကိုဟန်တာဖို့တနင်္ဂနွေနေ့မနက်ပိုင်းလေဗနွန်နိုင်ငံအတွင်းမှာရှိတဲ့ Hezbollah စစ်အုပ်စုရဲ့ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့ Israel လုံခြုံရေးအရေးမြစ်တစ်ခုကနေပြီးတော့ VOA ကိုပြောပါရတယ်။လေဗနွန်တောင်ပိုင်းဒေသက Hezbollah တို့ရဲ့ထောင်နဲ့ချီတဲ့ဒုံးကြီးတွေနဲ့ drone ယာဉ်တွေပြင်ဆင်ထားတဲ့နေရာပေါင်း40ကျော်ကိုတိုက်လေရင်100လောက်နဲ့မနက်4:00ကြီး9:00မတိုင်ခင်မှာတိုက်ခိုက်ခဲ့တာလို့ Israel စစ်တပ်ကပြောပါရတယ်။ဟစ်ဘိုလာအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတယ်လို့ပဲဒီလအတွင်းအီရန်ကအဓိကအထောက်ပံ့ပေးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။မနေ့9နိုင်ခွဲလောက်မှာတော့ဟစ်ဘိုလာတို့ဘက်ကမြောက်ပိုင်းအစ္စရေးဒေသကိုဒုံးကျည်နဲ့ drone ယာဉ်150ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်သည်တူတေဆုံးပြီးတော့တော်များများထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။လူမှုကွန်ရက်မီဒီယာတွေမှာတော့ဒုံးကျည်နဲ့ drone 300ကျော်နဲ့အစ္စရေးကိုတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဟစ်ဘိုလာတို့ဘက်ကကြေညာပါတယ်။ဇူလိုင်30ရက်နေ့တုန်းကဟစ်ဘိုလာထိတန်းတံမှုဖူအတ်ရှူခါကိုအစ္စရေးဘက်ကလုံခြံတပ်ဖြတ်တဲ့ပုံမှာကနဦးတတုံပြန်မှုဖြစ်တယ်လို့ဟစ်ဘိုလာဘက်ကကြေညာပါတယ်။အစ္စရေးနိုင်ငံတွေကစစ်ဖက်နဲ့အရက်ဖက်တွေနေရာတွေကိုတိုက်ခိုက်ဖျက်ဆီးဖို့ဟစ်ဘိုလာတို့ရဲ့အစီအစဉ်ကိုအစ္စရေးဘက်ကအတိအကျထောက်လိုင်းရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းအစ္စရေးအရန်တပ်ဖွဲ့ရဲ့ဗိုလ်မှူးချုပ်ဂျက်ကော့ဗ်နဂေးက VOA ကိုစာနဲ့ပြောဆိုထားပါတယ်။ရုရှားရဲ့နေဆက်ဒေသဘဲဂရော့ကိုယူကရိန်းဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့လူ9ဦးသေဆုံးတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။တချိန်ထဲမှာတော့ယူကရိန်းရှေ့ကျန်းကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခိုက်လို့သတင်းတောက်တဦးပျောက်ဆုံးနေပြီးတော့လူ2ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့နေရာမှာယူကရိန်းနေဆက်နဲ့23ပိုင်ဝေးတဲ့ရုရှားကြီးရွာတစ်ခုကလူ12ဦးကိုလည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးဖြစ်တဲ့ Yucheslav Glevkov ကနေပြီးတော့ပြောဆိုပါတယ်။အဲ့ဒီထဲမှာဒဏ်ရာသူအသက်16နှစ်အရွယ်မိန်းကလေးငယ်တူကတော့စွန့်ရတဲ့ခြေနေမှာရှိတယ်လို့ဆိုပါတယ်။ယူကရိန်းရှေ့ချမ်းဒုံးနက်စ်ဒေသကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခတ်ရမှာတော့နှစ်ဦးဒဏ်ရာရပြီးတော့တဦးကတော့အပြိုပြက်ပုံတွေကြားမှာပြေးမိနေတယ်လို့ယူကရိန်းဒေသတာဝန်ရှိသူကပြောပါတယ်။သူတို့တွေဟာယူကရိန်းအမေရိကန်နဲ့ဗြိတိန်တို့ကသတင်းသမားတွေဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းစစ်သတင်းယူနေတဲ့သူတို့ရဲ့သတင်းတောက်တူပျောက်ဆုံးနေပြီးတော့ခြားနှစ်ဦးကတော့ဟိုတယ်တိုက်ခတ်ခံရပြီးတဲ့နောက်ဆေးရုံတင်ထားရတယ်ဆိုပြီးတော့ရိုက်တာသတင်းဌာနကလည်းထုတ်ပြန်ပါတယ်ဟိုတယ်ကိုရုရှားဘက်ကပဲ့ထိန်ဒုံထိမှန်ပြီးတဲ့နောက်ဒရင်းတောက်တွေဟာထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်တယ်လို့ဒေသတာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်ခင်ဗျာ။အာဖဂန်နစ္စတန်မှာတာလီဘန်တို့ကဒီဇိုက်တာဆိုင်ရာဥပဒေပြဋ္ဌာန်းမှုပြုလိုက်တဲ့အပေါ်မှာစိုးရိမ်ပကင်းဖြစ်ရတယ်လို့ကုလသမဂ္ဂကနေပြီးတော့ထုတ်ပြန်ပါတယ်။ဒီဥပဒေထဲမှာပုဂ္ဂိုလ်လွတ်လပ်ခွင့်ကိုတင်းကြပ်ကန့်သတ်တာနဲ့အမျိုးသမီးတွေအများမြင်ခွင့်မှာမျက်နှာဖုံးအုပ်ရမှာတွေပါဝင်ပါတယ်။ဒီဥပဒေဟာရှင်းရှင်းလင်းလင်းလဲမရှိဘဲနဲ့ကျေပြားလာပြီးတော့ချိုးဖောက်တယ်လို့ဆွဆွဲခံရသူတွေကိုဇရိတာစောင့်ကြည့်မှုတွေကလူတို့ချင်းချောက်ဖမ်းဆီးနေတာကြောင့်အာဖဂန်နစ္စတန်အနာဂတ်အတွက်စစ်ဆင်းရဲစရာအခြေအနေတစ်ခုဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလကူညီပေးရေးဌာနကြီးကရိုဇာအိုတန်ဘရီဗာကပြောဆိုပါတယ်ဒီဥပဒေကိုပြဋ္ဌာန်းလိုက်ပြီလို့တာလီဘန်တွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါဒီဥပဒေရအမျိုးသမီးတွေတချင်းဆိုတာကြပြာရွတ်တာအများမြင်ကွင်းမှာအတန်ကျင်နေပြောဆိုတာတွေကိုတားမြစ်ပြီးတော့မျက်နှာနဲ့ခန္ဓာကိုယ်ကိုအများမြင်ကွင်းမှာတစ်ချိန်လုံးဖုံးကွယ်ထားမှာဖြစ်ပါတယ်အာဖဂန်မှာအမျိုးသမီးနဲ့မိခလင်းငယ်တွေအခွင့်အရေးကိုငကူတွေကကန့်သက်ထားတာပြင်အခုသူတို့ရဲ့အတန်ကိုပါအိမ်ပြင်ထွက်တာကိုကျင့်ဝတ်ချိုးဖောက်မှုဆိုပြီးတော့ကန့်သက်မှုတွေထပ်တိုးလုပ်တာဖြစ်တယ်လို့ကပူးမှာရုံထိုင်တဲ့ကုလကြီးကအိုတန်ဘရီဗာကထုတ်ပြန်ပြောဆိုခဲ့ပါတယ်
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်။ဒ ူဒူမိတ်ဆွေရုပ်တလိုင်းကို Utelsat 70B Asia Beam ဂျိုဒူ Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုဒူ Channel 123တို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ View American တန်ရဲ့တင်းလာနေမနဲ့ပိုင်နိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ဒီအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့9နှစ်မြောက်နှစ်ပတ်လည်နေ့ကိုကျင်းပပြီးတော့မြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ဘဇာခရိုင်အတွင်းမှာရှိတဲ့ကုတုပလောက်ဒုက္ခသည်စခန်းရဲ့ကွင်းပြင်မှာဒုက္ခသည်တွေစုဝေးပြီးတော့မျှော်လင့်ချက်ဟာအိမ်ပြန်ဖို့ဖြစ်တဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေဖြစ်တဲ့ဆိုတဲ့စိုင်းပုတ်တွေကိုကန်ပြီးမိုးရီထဲမှာရိုဟင်ဂျာတွေမျိုးသုံးတက်ဖြတ်ခံမှုနေ့ဖြစ်နေဆန္ဒပြကြပါတယ်။လူငယ်တဲ့ခုနှစ်2018ခုနှစ်ဩဂတ်လမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်တင်ကနေရှိတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးခဲ့ကြရတာပါမြန်မာလူမျိုးစခန်းတွေကိုမွတ်စလင်ဆွေရအုပ်စုကတိုက်ခိုက်ခဲ့တဲ့နောက်ဒေသတစ်ခုလုံးကိုမြန်မာစစ်တပ်ကစစ်ဆင်ရေးဆင်နွှဲရမှာရိုဟင်ဂျာဒုက္ခသည်တွေဥယျာဉ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်တချိန်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာပြဆွေရကြီးကဲပမုခဒေါက်တာမူဟာမက်ယူနက်စ်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်အကူအညီပေးသွားမယ်ဆိုတဲ့ပိုင်းဖြတ်ထားမှုကိုကြိုဆိုတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေတဖြည်းဖြည်းနဲ့တိတ်ခါရှိရှိဘေးကင်းရေးနေရပြန်နိုင်ဖို့ကူညီကြဖို့နဲ့ဒုက္ခသည်တွေအတွက်ရမုံငွေချေးထောက်ပံ့မှုတွေပေးကြဖို့ဆိုပြီးတော့ဒေါက်တာယူနက်စ်ကနိုင်ငံတကာကိုတိုက်တွန်းတောင်းဆိုတဲ့အပေါ်ထပ်လောင်းတောင်းဆိုပါတယ်လို့လည်းကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်သမုဒ္ဒဇင်ဟာတရုတ်ဘက်ကသတိပေးချက်ကိုလက်လျှူပြုပြီးတော့ထိတ်တိုက်တွေ့လို့သမုဒ္ဒဇင်အနေနဲ့ပုတ်တိုက်မှုဖြစ်ခဲ့တယ်ဆိုပြီးတော့တရုတ်ကန်ဟူတန်းဆောက်တပ်ကနေပြီးပြောပါတယ်။အငင်းပေါ်နေတဲ့စပရလီကျွန်းစုကရေပြင်ထဲကိုဖိလစ်ပိုင်သမုဒ္ဒဇင်ဝင်ရောက်လာချိန်မှာတရုတ်ဘက်ကသတိပေးခဲ့ပေမဲ့သတိပေးချက်ကိုဂရုစိုက်ပေးတဲ့တရုတ်ကန်ဟူတန်းဆောက်သမုဒ္ဒရှီယာကိုအနေနဲ့ဖြစ်လောက်တဲ့အနေအထားနဲ့ချဉ်းကပ်ပြီးတော့သမုဒ္ဒဇင်အနေနဲ့ပုတ်တိုက်မှုဖြစ်ခဲ့တယ်လို့တရုတ်ကန်ဟူတန်းဆောက်တပ်ပြောခွင့်ရသူကကြေညာချက်ထုတ်ခဲ့ပါတယ်။ဖိလစ်ပိုင်သမုဒ္ဒရမှာသတင်းသမားတွေလည်းပါလာပြီးတော့တကယ်အဖြစ်ပြက်အချက်လက်ကိုပုံဖြတ်ဖို့အတွက်ဓာတ်ပုံရပ်ယူခဲ့ကြတယ်လို့လည်းတရုတ်ကြေညာချက်မှာဖော်ပြပါရတယ်။ဖိလစ်ပိုင်ရေချောင်းရေးမြစ်ဆိုင်ရာဌာနရဲ့ပြောဆိုချက်မှာတော့တရုတ်သမုဒ္ဒရရှစ်ဆင်းဟာဖိလစ်ပိုင်သမုဒ္ဒရကိုအနည်းငယ်ဖြစ်လောက်တဲ့အထိရန်လိုမင်းထက်ပြုခဲ့တယ်လို့ဆိုပါရတယ်။ဖိလစ်ပိုင်သမုဒ္ဒရဟာဖိလစ်ပိုင်ကဖမ်းသမားတွေအတွက်လောင်စာအစားအစာစီဝါထောက်ပံ့မဲ့လူသားချင်းစာနာမှုလှုပ်ဆောင်နေတာဖြစ်ပြီးတော့ဒါကိုတရုတ်ဘက်ကဖျက်လို့ဖျက်ဆီးဆောင်ရတာဆိုပြီးတော့ဖိလစ်ပိုင်ဘက်ကဆွဆဲပါရတယ်။ကျုံနဲ့ဖိလစ်ပိုင်ကြားမှာရေပိုင်နဲ့ညင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းတင်းမာမာတွေရှိခဲ့ပြီးဒီအခြေအနေကိုတန်တမာရေးအရာဖြေလျှော့ဖို့နှစ်ပတ်ကြိုးပမ်းနေချိန်မှာပဲအခုလိုမျိုးနောက်ထပ်ရေပိုင်နဲ့ထိတိုက်တွေ့မှုဖြစ်ခဲ့တာပါ။ Indonesian နိုင်ငံရှေ့ချမ်းမှာရှိတဲ့ Tarnet ကျွန်းမှာမိုးရေသည်သဏ္ဍန်ရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်လို့လူ73ထပ်မင်းတေဆုံးရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ရေလွှမ်းမှုကြောင့်အဓိကလမ်းမကြီးတွေအဆက်အသွယ်ပြတ်တောက်သွားပြီးတော့ရေကြီးမှုတံကိုအဆုံးဆုံးခံနေရတဲ့မြောက်ပိုင်းမလူကူခိုင်ကရူဝတ်ဂျီရွာကိုတွားဖို့အတွက်အခက်အခဲဖြစ်သွားစေပါတယ်။အဲ့မှာတော့အိမ်နဲ့အဆောက်အုံဒါဇင်နဲ့ချီပြီးတော့ရှွန့်လွန်နေတဲ့ကိုနင်းမြုပ်သွားခဲ့ပါတယ်။ကယ်ဆယ်ကူညီရေးအဖွဲ့တွေဟာဒေသခံတွေနဲ့ပေါင်းပြီးတော့ရုပ်လောင်းတွေကိုဖော်ထုတ်တာပျောက်ဆုံးနေသူတွေကိုရှာဖွေတာတွေလုပ်နေကြပါတယ်။တာနက်မြို့နယ်အနီးတစ်ဝိုက်မှာလမ်းမဲ့ရက်တွေအတွင်းမှာလည်းဆက်ပြီးတော့မိုးသည်ထန်မဲ့အနေအထားရှိတယ်လို့မူလဥသသတင်းဌာနကသတိပေးပါတယ်။ဒါကြောင့်လည်းဒေသခံတွေအနေနဲ့သတိကြီးကြီးထားပြီးတော့ကြီးညာချက်တွေကိုလိုက်နာကြဖို့ဒေသခံအာဏာပိုင်တွေကတိုက်တွန်းနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုလိုမျိုးမိုးသည်ထန်မှုကြောင့်မြေပြိုတာတွေရေကြီးရေလျှံတာတွေမကြာခဏဖြစ်ပေါ်လေရှိပါတယ်ခင်ဗျာ
။ဒီတဲ့ရောက်တဲ့တွေကိုကိုသားညူကကြီးညာပေးခဲ့တာပါ။အခုတော့ထိုင်းနိုင်ငံတောင်ပိုင်းရှိဖူကက်မြို့ကမြေပြိုတဲ့သတင်းစောက်ပေါက်ကိုတင်ပြချင်ပါတယ်။အဒီလိုပြပြခဲ့တဲ့အတွက်မြန်မာရွှေပြောင်းအလို့သမားကုဟုပါဝင်သိဆုံးသူ73ဦးရှိတယ်လို့ဖူကက်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းရှိဖူကက်မြို့မှာဩဂုတ်လ23ရက်နေ့မနေ့အစောပိုင်းကမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရွှေပြောင်းအလို့သမားကုဟုပါဝင်သိဆုံးသူ73ဦးရှိတယ်ဆိုပြီးဖူကက်အုပ်ချုပ်ရေးမှူးကပြောပါတယ်။ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကအခုလိုပြောဆိုသွားပါတယ်အခုချိန်မှာမိုးဆက်လက်ရွာသွန်းရင်တော့မြေတွေဆက်ပြီးတော့ပြိုလာနိုင်တာကြောင့်အဲ့ဒီနေရာတွေမှာနေထိုင်နေတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းထားပြီးလူတွေကိုလည်းမြေပြိုတဲ့နေရာကိုမဝင်ဖို့အတွက်ကန့်သတ်နယ်မြေသတ်မှတ်ထားတယ်ဆိုပြီးပြောဆိုသွားပါတယ်တဘာဝဘေးသင့်ပြီးသူတွေကိုတော့မြေပြိုတဲ့နေရာကနေအဝေးဆုံးနေရာကိုရွှေ့ပြောင်းထားပြီးဘေးကင်းတဲ့နေရာတွေမှာရွှေ့ပြောင်းထားပါတယ်လို့လည်းပြောပါတယ်။ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကဖူကက်ခရိုင်ကရုံမြို့နယ်အတွင်းမြေပြိုမှုမှာ73ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ19ဦးရှိကြောင်းကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။က ယ်ဆယ်ရှာဖွေလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းတည်ဆုံးသူ73ဦးထဲမှာမြန်မာ5ဦးပါဝင်ပြီးထိုင်း2ဦးနဲ့ရုရှားနိုင်ငံသား2ဦးပါဝင်တယ်လို့လည်းသိရပါတယ်။အခုမြေပြိုမှုတွေကြောင့်ကျေးရွာ900ရွာကအင်ဂျင်200ကျော်ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖူးခက်မြို့တော်ဝင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရောက်ဆုံးသွားတဲ့သူတွေကိုအားလုံးရှာဖွေတွေ့ရှိသွားပြီဖြစ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းဒဏ်ရာရတဲ့သူတွေကိုတော့အရေးပေါ်လူနာတွေအဖြစ်ဈေးရုံတွေကိုပို့ဆောင်ပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။ပြည်ဆုံးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့သက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်အကြောင်းကြားပြီးမိသားစုဝင်တွေသိရှိဖို့ဆက်လက်လှုံ့ဆော်နေတယ်လို့ဆိုပါတယ်။မြေပြိုကျမှုအတွင်းလူနေအိမ်အလုံး90ကျော်အိမ်ဆောင်စု250ကျော်ထိခိုက်စေခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တေဆုံးသူစီးရင်ထဲမှာထိုင်းနိုင်ငံသား2ဦးမြန်မာနိုင်ငံသား6ဦးနဲ့ရုရှားနိုင်ငံသား2ဦးလို့ဖြစ်ပါတယ်။ထိုင်းရနာပိုင်းတွေကတော့တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝင်တွေကိုနစ်နာခြင်းငွေပေးသွားဖို့လှုံ့ဆော်သွားမယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
။မယေးမယေးတရင်မှာဒီနေ့ညရာဒီမှာ55ပေအထိကြီးမားချက်ပြတဲ့ 3D 3ဘက်မြင်ပရင်တာကြီးနဲ့ပုံနှိပ်ပြီးဖန်တီးဆောက်လုပ်နေတဲ့ 3D ပုံနှိပ်အိဒီယာစီမံကိန်းရဲ့နောက်ဆုံးကျန်နေတဲ့အိမ်တွေကိုအပိသက်ဆောက်လုပ်ဖို့အမေရိကန်နိုင်ငံတက်ဆက်ပြည်ထောင်မှာအိမ်ယာဆောက်လုပ်ကုမ္ပဏီကစီစဉ်နေပါတယ်။ Writers သတင်းဆောင်ပါကိုအခြေခံပြီးကိုစံကျော်ကပြောပြပါပြန်
။ဒီလိုမျိုး55ပေကြီးမားကျယ်ပြန့်တဲ့ 3D သုံးဖက်မြင်ပရင်တာကြီးနဲ့ကမ္ဘာအကြီးဆုံးတည်ဆောက်ထားတဲ့လူနေရပ်ကွက်တစ်ခုကိုပုံနှိပ်ပစ္စည်းတွေနဲ့တည်ဆောက်ဖို့ဖန်တီးထားတာပါ။ဒါကတော့ Icon လို့ခေါ်တဲ့ဆောက်လုပ်ရေးကုမ္ပဏီတစ်ခုကအလေးချိန်၅တန်နီးပါးရှိတဲ့ 3D ပုံလေးဆက်နဲ့အိမ်တွေကိုစောင့်နိုင်ဖို့အရှိန်အဟုန်နဲ့လှုပ်ဆောင်နေတာပါခုဆိုရင်လည်းအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဂျော့ချ်တောင်းရပ်ကွက်ကအိမ်အလုံးရင်တရာရဲ့အိမ်နေရန်တွေထုတ်လုပ်ပြီးစီးလုနေပါဖြစ်လို့နေပါပြီကော်နာဂျန်ကန်စ်ကတော့ Icon Solar Company ကအကြီးတန်း Project Manager ဖြစ်ပါတယ် One layer at a time
တချိန်မှာအလွှာတစ်ခုနှုံးတဲ့ Vulcan Printer ကတိုင်လုံးကိုပုံဖော်တိဆောက်ပါတယ်ဒါကလည်းအလွှာတစ်ခုရဲ့အရှိကနဲ့နောက်ဖက်ကိုအချက်လိုက်လောင်းပါတယ်သူတို့ပြင်ဒီလိုအိမ်မျိုးတွေအတွက်ကတော့ရက်အနည်းငယ်အတွင်းဆယ်ပေလောက်ကိုပုံဖော်အချက်လိုက်လောင်းပြီးဆိုတာနဲ့အိမ်တိမ်အတွက်လိုအပ်တဲ့နိုင်ရည်တွေရပါတယ်
။ကွန်ကရစ်အမှုန်ရေးတဲနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုပရင်တာထဲကိုထည့်ပြီးရောသမမှွေပြီးတာနဲ့ပရင်တာရဲ့ခေါင်းကနေသမထားတဲ့ကွန်ကရစ်တွေပုံပေါ်ထားတဲ့အတိုင်းထွက်လာပါလိမ့်မယ
်။အချက်တစ်ခုချင်းအလွှာတစ်ခုချင်းစီကဂရီပါစတွေလိုပါပဲ။နူးညံ့ကောင်းမွန်တဲ့အတွေ့အကြုံတွေကိုရပါလိမ့်မယ်။အိမ်ပိုင်ရှင်တွေအတွက်ထူးခြားကောင်းမွန်တဲ့အတွေ့အကြုံအသစ်ပါ။အ
ိမ်ပိုင်ရှင်တွေဖြစ်ကြတဲ့အင်ဂျလာဟွန်တက်စ်နဲ့လော်ရန့်စ်နော်ဇက်တို့ကဒီနီယန်တွေဟာအိမ်ကိုအေးမြစိတ်ငြိမ်စေပြီးပြင်းထန်တဲ့ရာသီဥတုဒဏ်ကိုလည်းကြံ့ကြံ့ခံနိုင်စွာရှိတယ်လို့ပြောပါတယ်။ The concrete floors are very cool
literally ဒီကွန်ကရစ်ကျန်းကျင်တွေကအရန်ကိုအေးမြစိတ်ငြိမ်နေလို့ပြောရမှာပါ။ကျမတို့ကလမ်းမကြီးကနေခွဲထွက်တဲ့လမ်းဘေးနားမှာနေကြတာ။အခုဘာသမ်းမှမကြရဘူး။တကယ်ကိုစိတ်ငြိမ်ပါတယ်
။ဒါပေမဲ့လည်းထူထဲတဲ့နေရံတွေအနေနဲ့ကအင်တာနက်ကွန်ရက်ဖြတ်သွားနိုင်ဖို့ဆိုရင်တော့အခက်အခဲရှိတယ်လို့နော်ဇက်ကပြောပါတယ်။ Obviously these are really strong
thick walls and ဒါရီကတကယ်ကိုထူထဲခိုင်ခံ့တဲ့နေရံတွေပါ။ Texas လို့ပူပြင်းတဲ့နွေရာသီအပူချိန်ဒဏ်ကိုခံနိုင်ဖို့အိမ်ပိုင်ရှင်တွေအတွက်ကောင်းကောင်းကာဝယ်နိုင်တဲ့နေရာလေးပါ။ဒါပေမဲ့လည်းအင်တာနက်လိုင်းတွေကတော့ဒီနေရာကိုကောင်းကောင်းဖောက်ပြီးတော့မကျော်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့အင်တာနက် Wi-Fi ချိတ်လို့ရမယ့်နေရာတွေကိုအိမ်နဲ့လိုက်ရှာနေရတော့ဖြစ်ပါတယ
်။ဒီလိုမျိုး 3D နဲ့ပုံပေါ်ဆောက်လုပ်ထားတဲ့အိမ်တွေဟာစတူဒန့်ပေ1500ကနေ2000အထိကျယ်ဝန်းပါတယ်။တာမန်တမယိုးကျဆောက်တဲ့အိမ်တွေထက်ပိုပြီးဈေးသက်သာပါတယ်။ဒေါ်လာ4သိန်းခွဲကနေ6သိန်းနီးပါးလောက်ပဲကုန်ကြပါတယ်။Icon ဆောက်လုပ်ရေးကုမ္ပဏီအနေနဲ့နောက်ထပ်တစ်ဆင့်လက္ခဏာပေါ်မှာဆောက်လုပ်ရေးတွေလှုပ်ဖို့ခြေလှမ်းပြင်ဆင်နေပါတယ်။ NASA နဲ့ပူးပေါင်းပြီးတော့လပေါ်မှာရင်းပြန်ဆင်းသက်တဲ့နေရာတွေအဆောက်အဦတွေနဲ့တခြားအဆောက်အုံတွေတည်ဆောက်ဖို့သဘောတူညီချက်ရယူထားကြပါခင်ဗျာ
။ Dream Man တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Cloud တစ်ချက်နှိမ့်လိုက်ရုံနဲ့ Dream Man တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုလောက်အပတ်စဉ်အစီအစဉ်တွေကို democracy ဆွေးနွေးကနေစပါမယ်။ဆရာနာဒိနာကိုစန့်ချင်ခဲ့ပြီး3နှစ်ကြာကြာတော်လိုင်းနေမြေမှာဖြတ်တန်းနေသူအမှုပညာရှင်တူဦးနေနဲ့မကြခင်အိမ်ပြန်ရတော့မယ်လို့မျှော်နေကြောင်းရုပ်ရှင်ဒါရိုက်တာကိုပေါက်က view ကိုပြောပါတယ်။ထိုင်းနေဆက်တနေရာမှာဒါရိုက်တာကိုပေါက်ကိုမှန်အင်ဂျင်နိုင်ကတွေ့ဆုံမင်းများထားပါတယ်ခင်ဗျာ
။ လာပါကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တဲ့နေရာပေါ့နော်လုံခြုံရေးရတော့ကျမအမည်အတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တဲ့နေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတော်လန်ရေးနယ်မြေထဲမှာဒီကနှစ်ပေါင်း3နှစ်ကြာကြပါတော့ဒီဆရာနာသိမ့်ပြီးကြတဲ့နောက်ပိုင်းကြတဲ့ကပေါ့နော်ဒီတော်လိုင်းနေမြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာနာသိမ့်လုပ်ငန်းတွေမှာတော်လိုင်းလုပ်ငန်းတွေမှာအမှုပညာရှင်တဦးနေနေနဲ့ပါဝင်လှုပ်ရှားနေတဲ့ဒါရိုက်တာကိုပေါ့ကိုကျမတို့တွေ့ဆုံမေးမြန်းมาဖြစ်ပါတယ်โอเคมิงลาวากูปอก
โอ้มิงลาวามา
โอเคအခုလို့3နှစ်ကျော်လောက်ကြာပြီးမှာပဲကိုပေါ့ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့เนาะတွေ့ဆုံခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်ဟုတ်ပါဟုတ်ဝမ်းသာတယ်
ဟုတ်ကဲ့အဲ့တော့ကိုပေါ့အခုဒီအမှုပညာတဲ့တုံးနေနေပေါ့เนาะဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီနေဆက်တစ်ချောင်းမှာကိုပေါ့အမှုပညာရှင်ဒါရိုက်တာတုံးနေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့เนาะအဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါ့ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေက3နှစ်ကျော်ကြာလာပြီးရဲ့အချိန်မှာဘလို့ထိရောက်မှုတွေရှိကြလဲဆိုတာသုံးသပ်မိလဲရှင
်။ဟုတ်ကျွန်တော်တော့ရန်ကုန်မှာအာနာရှင်ကိုစန့်ကျင်နေကျွန်တော်ထဲထဲဝင်ဝင်ပါတယ်နောက်ဆုံးကျွန်တော်ကိုဖေဖော်ဝါရီလကျွန်တော်18ရက်နေ့မှာကျွန်တော်ဖန်ရန်ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံနေအဲ့ကလေးကအိမ်မပြန်တော့ပဲနဲ့ရန်ကုန်မှာကျွန်တော်6လ6လတိတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်တွေပါလေကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလဲရတယ်ကိုဗစ်လည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမှဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ပရိုပဂန်ဒါကိစ္စတွေတို့ကျွန်တော်ရန်ကုန်ငွေရှာတာတွေလုပ်ခဲ့ပြီးမဲ့ငါဒီတန်းမှာနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတတ်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျွန်တော်လည်းမကြောက်မို့ကျွန်တော်လည်းကြောက်တာပေါ့နော်ကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှာကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်တေခွဲခွဲရမှာကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပြက်စီးမှာလည်းအကုန်လုံးကြောက်ပါတယ်ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇကားတွေပေါ့မှာကျွန်တော်ပြောခဲ့တဲ့ဇကားပေါ့မှာကျွန်တော် greet တီဖို့ပြည်သူကိုပေးခဲ့တဲ့ interview တွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ့မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်ဘူးတကယ်လို့အဲ့ချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇကားအတွက်ကျွန်တော် greet တီးရမယ်ငါပြည်သူကိုငါဘယ်တော့မှတစ္ဆောင်မဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇကားလေးက greet လည်းတီးရမယ်ငါဒီတော်လန်ရေးသည်ဒီအာနာရှင်ကိုတော်လန်ဖို့အတွက်ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူးအလားဟိုရှင်းပြောတော့ဟိုဗာလဲဟိုလက်မှတ်ထိုးဖို့ပေါ့တော်လိုင်းမှာပါပါတယ်လက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြအဲ့တော့အဲ့ဒီလိုလှုပ်ခဲတဲ့ဟာနေလွမြောက်နေမျိုးကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နေမျိုးလာတဲ့အချိန်မှာကျွန်တော်ကဒီတော်လိုင်းရေးနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လှုပ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတော့တကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးကပျောက်သွားပြီးတော့ကျွန်တော်မြေပြင်မှာကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီးကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့ရုပ်ရှင်နေဦးအဲစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှဒီရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီးကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တယ်ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပါတော့ပထမတစ်ကားတော့မတောင်းမီတော့မုခိုင်တစ်ကောင်တော့ short film ပေါ့ဒုတိယတစ်ကားတော့ရောင်နေလာရလမ်းပေါ့ဒီကောင် documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုအရင်တုန်းကတော့ diary ကိုတိုက်ပတ်မအောင်လို့ခစ်ကတော့ diary ဆိုတာစာအုပ်မှရေးကြတာဒီဘက်ခစ်ရတော့ဒါ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးသက်ကိုချပြလို့ရတဲ့ idea တခုဟိုအစိတ်ပိုင်းတခုကိုချပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလုတ်ခဲ့တဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တိုင်းရင်းတပ်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်တိန်1000ခွဲလောက်ကျွန်တော်ဗမာငွေနဲ့ဆိုနေတော့ရုပ်ရှင်နကားကနေကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှင်လေဒီနေ့ဒီချိန်ထိအေးပြည်သူတွေအေးမြေပြင် ground ကိုရောက်ရဲဘော်တွေနဲ့တွေ့လို့ရှင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရတဲ့ကျွန်တော်တို့အရင်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအေးတော်လန်ရေးကြီးသည်ဟိုပြီးဆုံးဖို့တော်လန်ရေးအောင်ဖို့ဒီကိုပေါ့ရှိချင်းမရှိချင်းနဲ့မသက်ဆိုင်ဘူးကျွန်တော်ပြောခဲ့တာတော်လန်ရေးရှုံးနေကိုပေါ့မပါလို့တော်လန်ရေးကလည်းရှုံးနေသွားမှာတော့နှောက်နှေးသွားမှာတော့မဟုတ်ဘူးကိုပေါ့ဒီတော်လန်ရေးပေါ်မှာအများကြီးတက်ရောက်မှုမရှိဘူးဒါပေမဲ့ကျွန်တော်ကြည်ပြီးတော့ motivation ရပြီးတော့ခွန်အားဖြစ်တဲ့လူတယောက်ရှိရင်ကျွန်တော်ကျင်းတတ်ပြီဆိုလို့ပြောခဲ့တဲ့ဇာခါရှိအဲ့ဒီတိုင်းပဲအဲ့တယောက်တည်းမကားတဲ့ရဲဘော်တွေကျွန်တော်မြေပြင်မှာရှိနေတယ်သူတို့နဲ့အတူတူရှိနေတဲ့အတွက်သူတို့ခွန်အားဖြစ်တာတွေ့ရတော့ကျွန်တော်တို့လုပ်ခဲ့တဲ့အရာတွေအာနာရှင်ကိုစန့်ကျင်ပြီးတော့ရဲဘော်တွေနဲ့အတူတူနေခဲ့တဲ့ဟာတွေအောင်မြင်တယ်လို့ပြောလို့ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဟုတ
်အဲ့တော့ကိုပေါ့ဆိုရင်ဒါမိသားစုလိုက်ကိုအခုဆိုရင်တော်လိုင်းနေမြေတွေမှာနေပြီးတော့ပေါ့နော်လှုပ်ရှားနေကြတယ်ပေါ့ဆိုတော့ဒါမိသားစုပါတခါတည်းကိုနဲ့အတူရက်တည်ပြီးတော့လှုပ်ရှားတဲ့အနေအထားတော်တော်လေးထူးခြားတယ်ပြောရမှာပေါ့နော်တခြားအနုပညာရှင်တွေနဲ့နှိုင်းရှင်ပဲဆိုရင်အဲ့တော့မြန်မာနိုင်ငံထဲမှာကြံခဲ့တဲ့အနုပညာဒေတွေပေါ့အနုပညာရှင်တွေကရောတကယ်ပဲသူတို့ကဟိုစစ်ကောင်စီကိုထောက်ခံလို့လားဆရာနာသိန်းတာကိုထောက်ခံလို့လားအဲ့ဒီလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အနုပညာရှင်တွေရဲ့အနေအထားရောဘယ်လိုသုံးသပ်လဲ
အဲ့ဒါလေကျွန်တော်နှစ်ပိုင်းခွဲပြီးပြောရမှန်းနဲ့တူတယ်။ဘာလို့ကျွန်တော်ကလည်းအဲ့လိုမိကွန်မျိုးတွေကျွန်တော်ရုပ်ရှင်ပြပွဲတွေမှာတော့ဆိုလိုက်တွေလွှင့်ပြီးတော့ဟို Q&A session တွေမှာဆိုမေးကြတယ်ပေါ့။မေးကြချိန်မှာကျွန်တော်မြင်တဲ့အမြင်ပေါ့ကျွန်တော်အဲ့ဒီအပေါ်မှာသုံးသပ်တာကတော့အပိုင်းနှစ်ပိုင်းပေါ့။နှစ်ပိုင်းဆိုတော့လူတွေကတယောက်နဲ့တယောက်ကအမှန်ခံနိုင်ရည်ဆွမ်းအားမတူကြဘူးပေါ့နော်။အဲ့တော့ကားတွေမှာလိုပဲဟဲ့လားယင်တန်းကိုယ်နှစ်တန်းသုံးတန်း6တန်းဆိုတာဒီသူတန်နိုင်တဲ့ခံနိုင်တဲ့ဝင်ပေါ်မှာသူကုံတင်မှာပဲအဲ့ကားကသွားလို့လာလို့ရမှာဆိုတော့တဒံခွဲတန်နိုင်တဲ့ရင်ပေါ်မှာသုံးတန်းသွားတင်လို့မရအောင်အဲ့တော့လူတွေလည်းဒီလိုပဲပေါ့ကျွန်တော်ကတော့တဲ့အထိရောက်ပြီးကျွန်တော်ဒီလိုမျိုးလုံနိုင်ပြီမဲ့သူတို့တွေဒီဆန္ဒပြပြီးတော့ဒီနှစ်ငါးလုံးဖြစ်လာအောင်လုပ်တဲ့အချိန်လောက်ထိပဲသူလုံနိုင်ခဲ့တယ်ဆိုရင်လည်းသူတို့အဲ့ဒီအချိန်မှာလုံနိုင်ခဲ့တဲ့ဟာဒီပေါ်မှာကျွန်တော်တို့သူတို့ရေပါဝင်ခဲ့တဲ့အတိုင်းအတာတစ်ခုထိတော့ကျွန်တော်အတိမတ်ပြူတယ်ပေါ့နော်ကျွန်တော်အနေနဲ့အတိမတ်ပြူတယ်ဘာလို့တချို့နုပညာရှင်တော်တော်များများလမ်းပေါ်ထွက်ခဲ့ကြတဲ့အတွက်လည်းသူတို့ရဲ့နောက်ကသူတို့ပြည့်တက်တဲ့အများကြီးလမ်းပေါ်ထက်ရောက်ခဲ့ကြတယ်လို့ကျွန်တော်လက်ခံတယ်ပေါ့နော်အဲ့တော့သူတို့တွေဟုတ်ပြီဆက်ပြီးမလိုက်နိုင်ကြတော့ဒီနေရာတိုင်းမှာရမယ်သူတို့ရဲ့ခဏကြီးကကုန်သွားတဲ့ဒီနေရာမှာရင်သူတို့ stock လုံးလိုက်ရတာတွေရှိပါတချို့ကြောင့်လည်းပျော်ကြီးကိုစက်ကောင်စီကိုပူပေါင်းဖို့စက်ကောင်စီကိုဟလာသူတို့ရဲ့ထောက်တိုင်ကြီးအဖြစ်ရက်တီဖို့လူတွေတော့ကျွန်တော်မပြောတော့ဘူးတချို့တွေကအချင်းကြီးအကြောင်းအကြောင်းကြောင့်လုတ်ချင်စိတ်ရှိပါလိမ့်မယ်ဒါပေမဲ့လုတ်ဖို့အကြောင်းတရားတွေသူတို့မလုတ်နိုင်ကြတဲ့အခြေအနေမှာရှိနေတဲ့နေရာမှာပဲရပ်လိုက်ပြီးတော့အဲသူတို့နေလိုက်ရတာဒီလည်းရှိပါလိမ့်မယ်ကျွန်တော်အောင်လုံးစုံကိုတော့အကုန်လုံးတော့အဲတင်ကြုံပြီးတော့မပြောချင်ဘူးပေါ့နော်အဲ့လိုနေရင်းနဲ့တော့နောက်ပိုင်းမှာတော့ပုံမှန်အေးဆေးပါပဲကွာငါတို့ဒီလိုနေလဲရပါတယ်ဆိုပြီးပြန်ပြောင်းသွားတဲ့လူတွေလည်းတွေ့ရတာပေါ့ဒါပေမဲ့လုံးဝဘယ်အဲ့နေရာမှာပဲရက်နေပြီးတော့ဘာအလုံးမမလုပ်တဲ့အနုပညာရှင်တချို့တွေလည်းရှိတယ်ဆိုတော့တိမ့်ကြုံပြီးတော့အကုန်လုံးတော့ကျွန်တော်မဆိုလိုချင်ဘူးဒါပေမဲ့နှစ်ငါးလုံးကြီးလူပင်လေကြီးဖြစ်အောင်လှုပ်ခဲဆွဲဆောင်ခဲ့ကြတာမှအဲ့ကူကြံခဲ့တဲ့တချို့အနုပညာရှင်တွေလည်းပါတယ်သူတို့ကလည်းအတိုင်းအတာတစ်ခုတည်းကျွန်တော်အတိအမှတ်ပြုတယ်မလိုက်လာနိုင်ခဲ့တဲ့ပုံမှာဟာငါးလောက်မလုံနိုင်လို့ဆိုပြီးတော့သူတို့တွေကတော့ကျွန်တော်အဲ့လိုမျိုးပြီးတော့ကျွန်တော်မမြင်ချင်ဘူးပေါ့လူတိုင်းတော့မဟုတ်ဘူးပေါ့လူတိုင်းတချို့တွေကကြာလုံးဝတေချာပေါက်ကိုဆက်ခေါင်စီဘက်ကနေရက်တီပြီးတော့လုံးဝမမထောက်တိုင်ဖြစ်နေမဲ့အနုပညာရှင်တချို့တေချာပေါက်ရှိတယ်တချို့တွေအချင်းကြီးအကြောင်းကြောင့်ဟိုလိုဒီလိုဟိုနေရတဲ့လူတွေလည်းကြာတချို့ကြာတော့လုံးဝပဲမချာချာနဲ့ကိုနေတဲ့လူတွေလည်းရှိပါတယ်
ဟုတ်ကဲ့ကိုပေါ့အဲ့တော့အဲ့ဒီကိုပေါ့တို့လို့ပေါ့အနုပညာရှင်တွေကအခုဒီတော်လိုင်းရေးနယ်မြေတွေမှာရက်တိလှုပ်ရှားနေကြသလိုဒီအချင်းတော်တွေထဲမှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပေါ့နော်ဆီယမားဆိုင်ရုပ်ရှင်ဒီဖန်တီးသူဒါဆီယမားရှင်တေဝီဆိုရင်လည်းအချင်းကြခံနေရတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဆီယားဒီဆီယားကိုစိန်းဆိုလို့ရှိရင်လည်းပေါ့နော်သူဆိုရင်ထောင်ကထွက်လာပြီးရက်ပိုင်းအတွင်းမှာပဲစုံပါသွားခဲ့ရတယ်ဒီထောင်တွေဆိုတော့အဲ့တော့ဒီလိုဒီတကယ်အထူးသဖြင့်ဒီရုပ်ရှင်ဖန်တီးတဲ့သူတွေပေါ့ဒီအဲ့လိုအနုပညာတွေဒီအနုပညာရှင်တွေဒီထောင်ထဲမှာအချင်းကြခံရတာအသက်ဆုံးရှုံးခဲ့ရတယ်ဘလောက်ထိဒီအနုမြန်မာနိုင်ငံအတွက်ပေါ့နော်ဘလောက်ထိခိုက်မှုတွေဘလို့အကျိုးတက်ရောက်မှုတွေရှိလဲရှင်အ
ဲကျွန်တော်အမှတ်မှားရင်တော့ sorry ပေါ့နော်ကျွန်တော်တကယ်လို့ကျွန်တော်မှတ်ထားတာကျွန်တော်သိသလောက်တော့ director တယောက်စစ်ကောင်စီကြောင့်တည်သွားတဲ့ဒါရိုက်တာကိုစိန်းကပထမအဦးဆုံးလို့ကျွန်တော်ထင်တယ်။ဘာလို့ဆိုကိုစိန်းကကျွန်တော် mainstream မှာတော့ကိုစိန်း mainstream မှာရက်တည်တဲ့သူမဟုတ်ဘူး။ तू က short film ရဲ့ documentary နဲ့ तू အများကြီးရိုက်ပြီးနိုင်ငံတကာမှာလည်းသူ့ကိုအသိမဲ့ပြုခံရတဲ့ကျွန်တော် documentary နဲ့ short film လောကမှာဆိုကိုစိန်းဆိုတာမသိရတူမရှိဘူး။ Wine Fest မှာရောကျွန်တော် American Center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုစိန်းတို့မတ်ဒေဗီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာ။အဲ့တော့သူတို့တွေထောင်ကျသွားတယ်ကြားရတယ်မတ်ဒေဗီဆိုလည်းတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိန်းထောင်ကြတယ်ပြီးတော့နောက်ဆုံးပိတ်ကိုစိန်းနဲ့ကိုစိန်းနဲ့ကျွန်တော်တို့ကနောက်ဆုံးပိတ်တမတ်မတ်ရရဘာလဲဆိုတော့က
ကိုစိန်နဲ့မဒေဝီနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုထောက်ပံ့မယ်ဆိုတော့ campaign တွေရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ်ထောက်ပံ့မှုလေးတော့ပြောဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာဒီဟာ okay agree ပေါ့ဒါပေးမယ်ထောက်ပံ့လို့ပြောဆိုနေတုံးပဲရှိသေးတယ်ကိုစင်းကျွန်တော်ထောင်ထဲမှာဆိုတော့ကိုစင်းအောက်ပိုင်းထေသွားပြီဆိုတော့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းထေသွားကိုစင်းကတည်ရတယ်ငကိုရေကကိုစင်းကပါပါလေးပိန်ပိန်တေးတေးလေးကိုစင်းကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်နေနဲ့သူဘလို့မှခံနိုင်မှာမဟုတ်ရသူအောက်ပိုင်းထေပြီးတော့နောက်ဆုံးမိတ်ကျွန်တော်တည်တဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကတည်ပြီမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့သူကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအလိုက်တာလို့ကြားတယ်အလိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထဲမှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထဲရောက်မှတည်သွားတယ်ဆိုတော့ပုံစံမျိုးဖြစ်အောင်ပြတဲ့ကြောင့်ဒီလိုမျိုးအမှုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံရှုံချင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖြက်စီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအမှုပညာတွေပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုတိုင်းလည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကြတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်3နှစ်ကျော်လာပြီဆိုတော့ပထမဦးဆုံးကထွက်လာတော့တနှစ်အတွင်းမှာပဲပြန်ပြီးတော့ကိုရီပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခု2နှစ်အခု3နှစ်ကျော်လာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေမြေမှာရက်တီလှုပ်ရှားနေတဲ့မျောလင်းချက်ပေါ့ကိုပေါ့ရမျောလင်းချက်ကပါလဲရှင
်ကျွန်တော်မျောလင်းချက်ကတော့ဒေတာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျောလင်းချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေဒေကြတယ်ကျွန်တော်တို့တိတ်မကြတော့ဘူးအရင်တော့ကျွန်တော်အိမ်ပြန်လမ်းတွေကိုကျွန်တော်တို့ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်ကျွန်တော်တို့အိမ်ပြန်လမ်းဒီဘယ်လမ်းနေဖောက်မယ်ဆိုကျွန်တော်မသိဘူးအဲ့တော့ကျွန်တော်ဘာတွေလောက်ကြကျွန်တော်လက်ခါမှာရှိတဲ့ဒမဒိုတို့ဟာလာဝချွန်းတို့နဲ့ပဲလမ်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အိမ်လမ်းကမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်နည်းနည်းစုဖွဲ့မှုတွေရလာတဲ့အချိန်မှာကျွန်တော်တို့ရဲ့လမ်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လမ်းလေးဖြစ်လာခဲ့တယ်ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာကျွန်တော်တို့ကထွန်ဆက်နဲ့ပေါ်တဲ့လမ်းဖြစ်လာတယ်အဲ့တော့ထွန်ဆက်နဲ့ပေါ်ရလမ်းဖြစ်တဲ့အတွက်၄၅၀ယောက်ရှောက်လို့ရတဲ့လမ်းဖြစ်တာအခုတော့အားလုံးလဲမြင်တဲ့အတိုင်းစစ်တိုင်းလို့အရင်တော့တူမီနဲ့စခဲ့ရတယ်ကျွန်တော်တော်လန်ရေးကနေစစ်တိုင်းတတိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လဲရဘိုးဒိုဇာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်နေပြန်ရောက်သွားကြပြီအားလုံးလဲမြင်တဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့အီးအားတွေဆိုရင်အီးအားတွေဆိုလို့ရှိရင်ကိုရဲ့ခြံစည်းရိုးတဲ့ကိုရောက်နေကြပြီလေဟာကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာ။ဟာကိုအိမ်ဘိုးတက်ဖို့အတွက်ကဘယ်ကနေတက်မလဲ။အိမ်ရှိတဲ့ကဘောကတက်မလား။နောက်ဖေးတဲ့ကဘောကတက်မလား။ကြမ်းခွာတက်မလား။မျက်နှာချက်ကစင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ကိုဝင်မဲ့အပေါက်ကိုပဲရှာနေကြ။တကယ်လို့သူတို့ခြံစည်းရိုးတဲ့ကိုရောက်နေ။ကျွန်တော်တို့ဒါကျွန်တော်တို့ခြံစည်းရိုးနောက်ကတ်လို့မရသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ရင်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်။အဲ့တော့သူများတွေမြန်အိမ်ပြန်ရောက်ဖို့တွေကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်တို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်သူတို့နဲ့အတူတူကျွန်တော်တို့အတူတူပံ့ပိုးမယ်သူတို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်သလိုခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွားတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေဖြေပေးတဲ့အတွက်ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပ
ါမိုင်းအင်ဂျင်နီယာအစီအစဉ်ဖြစ်ပါတယ်အခုတော့ကမ္ဘာမြတ်မီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါနေပြည်တော်မှာတံပြန်အနာသိမ့်တယ်လို့ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကကောလာဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်။သိမ့်မိကြခင်မှာပဲစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်ဦးကြီးစိုးဝင်းရုံးကန်းနေရွှေပြောင်းရတယ်ဆိုတဲ့သတင်းတွေလည်းကြားပြန်ပါတယ်။စစ်ကောင်စီရဲ့ကံကြမ္မာဘဲချေစိုက်မလဲဆိုတော့ကဘာမြမမီဒီယာမြင်ကွင်းကဏ္ဍကစောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီအကြက်တဲပေါင်းစုံနဲ့ကြုံတွေ့နေရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်အောက်ကစစ်ကောင်စီကြာရှုံးတော့မှလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်နိုင်ငံကြာရေးဝန်ကြီးဝမ်ယီနေပြည်တော်မလာမီတရက်အလိုဩဂုတ်လ13ရက်နေ့ညနေပိုင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖယ်ရှားကတံပြန်အာဏာသိမ်းမှုဖြစ်ပွားတယ်ဆိုတဲ့သတင်းတွေ ဆိုရှယ်မီဒီယာမှာအရှိန်အဟုန်နဲ့ပြန့်နှံ့ခဲ့တာတွေ့ရပါတယ်။ဒါပေမဲ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာနောက်တနေ့ဩဂုတ်လ14ရက်နေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့တာတွေ့ရတယ်လို့တံပြန်အာဏာသိမ်းတဲ့သတင်းကိုလည်းစစ်ကောင်စီကမဟုတ်မမှန်ကြောင်းညင်းဆိုခဲ့ပါတယ်။ကောလာဟလသတင်းတွေအရတံပြန်အာဏာသိမ်းရမှာပါဝင်ခဲ့တယ်လို့နာမည်ထွက်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးအပါအဝင်ဒုတိယဗိုလ်ချုပ်ကြီးတွေဖြစ်ကြတဲ့ညိုစောနဲ့ရဲဝင်းဦးတို့ကိုဩဂုတ်လ15ရက်နေ့မှာဗိုလ်ချုပ်ကြီးယာဒူးတွေတိုးပေးလိုက်တဲ့အကြောင်းသတင်းတွေကဆိုပါတယ်။အဲဒီလိုအောင်လင်းတွေးညိုစောနဲ့ရဲဝင်းဦးတို့ကိုဗိုလ်ချုပ်ကြီးတွေအဖြစ်ယာဒူးတိုးပေးပြီးမချေမနှောင်းမှာပဲစစ်ကောင်စီဒုတိယကောင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုစီယုံကျုံမာရောတမရအိမ်တော်မှာပါတူထိုင်နေကြရုံးကန်းကနေပြောင်းရွှေ့ရတယ်ဆိုတဲ့သတင်းကိုARD သတင်းဌာနကဩဂုတ်လ19ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒီဖြစ်စဉ်တွေကိုကြည့်ရင်နေပြည်တော်မှာတံပြန်အာဏာသိမ်းခဲ့တာမျိုးရှိမရှိအသေးချာမပြောနိုင်ပေမယ့်စစ်ကောင်စီထိပ်ပိုင်းမှာယာဒူးအပြောင်းလဲတွေနဲ့လှုပ်ခတ်နေတယ်အချင်းချင်းကြားမယုံကြည်မှုတွေနဲ့မတည်မငြိမ်ဖြစ်နေတယ်ဆိုတာကတော့သိကြပါတယ်လို့အကဲခတ်တွေကယူဆကြပါတယ်။ ARD သတင်းကစီယုံကျုံမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ရုံးကန်းနဲ့တထက်ထဲမှာရှိတဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရုံးကန်းကိုအောက်ထပ်သူရွှေ့ရတယ်။အလားတူပဲသမရအိမ်တော်မှာလည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရုံးကန်းမှာထိုင်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရုံးကန်းကိုသမရအိမ်တော်အပြင်ဘက်မှာရှိတဲ့ဒုတိယသမရနှစ်ရုံးကန်းကိုပြောင်းရွှေ့ရတယ်လို့ဖော်ပြထားပါတယ်။စစ်ကောင်းဆောင်မင်းအောင်လှိုင်ကသူ့လူယုံများကိုလှုပ်ပိုင်ခွင့်ပိုပေးကာဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအခန်းကဏ္ဍကိုရှော့ချလိုက်သလားမေကွန်ထုတ်เสียဖြစ်လာတယ်လို့လေ ARD သတင်းကဆိုပါတယ်ထောက်ခံသူများကပင်မင်းအောင်လှိုင်ကိုရှုတ်ချနေကြပြီဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုလေ ARD သတင်းဌာနကဩဂုတ်လ19ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ် ARD ဆောင်းပါးကကြံ့ခိုင်ရေးပါတီနေပြည်တော်ဥက္ကဋ္ဌဘူးလက်လှဆွေပေါ့ကူတော်နဲ့ဥဝီရသူတို့ကိုကိုးကားရေးသားပါတယ်ဘူးလက်လှဆွေကအရင်ကကာကွယ်ရေးဦးစီးချုပ်တွေဖြစ်ကြတဲ့ဗိုလ်ချုပ်မှုကြီးစောမောင်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ဟာ1986ခုနှစ်မှာဖြစ်ပွားခဲ့တဲ့ CC1 တာပါတိုက်ပွဲတွေမှာရှေ့တန်းစစ်မျက်နှာတွေအထိတွားရောက်ကအနီးကပ်ကြီးကြပ်ကြတယ်လို့ပြောတဲ့အကြောင်းစစ်တပ်ကအမာခံထောက်ခံတဲ့ဖုံကြီးတစ်ပါးဖြစ်တဲ့ပေါ့ကူတော်ကလည်းလူမှုကွန်ရက်မှာစစ်ကောင်စီဥက္ကဋ္ဌဝန်ကြီးချုပ်ယာယီသမရနဲ့ကာကွယ်ရေးဦးစီးချုပ်ကြီးစစ်တပ်ကိုထောက်ခံပြီးချစ်တဲ့ချုပ်တို့ကခင်များကိုစိတ်ပြတ်နေပြီလို့ရေးတဲ့အကြောင်းနဲ့အမျိုးသားရေးအစိုးရမပတ်တဖုံကြီးဥဝီရသူကလည်းလူမှုကွန်ရက်မှာမင်းအောင်လှိုင်ကိုလှောင်ပြောင်ပြီးမင်းအောင်လှိုင်ဟာရှမ်းပြည်မြောက်ပိုင်းကိုတော်လှန်ရေးတပ်တွေစီလှူလိုက်တယ်လို့စွပ်စွဲတဲ့အကြောင်း ARD ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ် ISP မြန်မာရဲ့နေပြည်တော်လော်ဂျီ9ဆောင်းပါးမှာစစ်ကောင်းဆောင်နဲ့တကူတော်ရှိုးခေါင်းဆောင်လက်ညှိုးထိုးနိုင်ငံရေးလုပ်နေသောစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကံကြမ္မာသည်ကြဆုံးမိဘက်သို့ခြေလှမ်းပိုဆိတ်လာသည်လို့ခေါင်းစဉ်ပြဖော်ပြထားပါတယ်အဲ့ဒီဆောင်းပါးမှာအာနာသိမ့်ပြီး3နှစ်ကျော်အကြာမှာမြန်မာတပ်မတော်နဲ့စစ်အာဏာသိမ်းခေါင်းဆောင်တွေအဖို့ကြီးလေတဲ့ပြဿနာတွေကိုတိုးလို့ရင်ဆိုင်နေရပါပြီ။စီရေးရစစ်တိုင်း14ခုရှိတဲ့အထက်လာရှုကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကြာရှုံးသွားပြီးကြံတဲ့စစ်တိုင်းတွေထဲက6ခုဟာဓာတ်ရိုက်စစ်မျက်နှာစာဖွင့်ရင်ဆိုင်နေရပါတယ်။နယ်မြေတပ်ဖွဲ့လက်နက်ခဲယမ်းအများပြားဆုံးကျုံနေရပြီးလက်လွတ်လိုက်ရတဲ့မြို့84မြို့ရှိနေုံနဲ့မကမြေပြန့်ဒေသကမြို့ကြီးတွေပါချင်းကြောက်ခံနေရပါတယ်။ကြံကန္တာအသီးသီးဖြစ်တဲ့လူမှုစီးပွားပြဿနာတွေမှာလည်းမရှူနိုင်မကယ်နိုင်အခြေအနေနဲ့ကြုံတွေ့နေရပါတယ်။ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဦးဆောင်ထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာနိုင်ငံရေးပါတီတစ်ခုကအာဏာကိုချုပ်ကင်ထားတဲ့ပါတီဦးဆောင်နေတဲ့အုပ်စိုးမှုစနစ်မျိုးမဟုတ်တလို့စစ်တပ်အရာရှိတွေစုပေါင်းဦးဆောင်နေတဲ့အုပ်စိုးမှုစနစ်မျိုးလည်းဟုတ်မနေပါဘူး။လူတူတွေကထင်တိုင်းကျဲနေတဲ့အုပ်စိုးမှုစနစ်မျိုးဖြစ်နေပါတယ်လို့ရေးသားထားပါတယ်။ဒါအပြင်စစ်ကောင်စီအာဏာရယူစဉ်ကနိုင်ငံတကာဘဏ်ကွဲ14ခုမှာအမေရိကန်ဒေါ်လာ 6.8 ဘီလီယံအထိရှိခဲ့တယ်လို့ဆိုကြပါတယ်။အခုအချိန်3နှစ်ကျော်ကာလမှာတော့နိုင်ငံသားငွေတွေလည်းကုန်ရလတ်လည်းမပေါ်နိုင်ငံလည်းပြိုကျလူမတက်ကြုံတွေ့နေရပြီလို့ဆိုကြပါတယ်လို့လည်းရေးသားထားတာတွေ့ရပါတယ်။ဒါကြောင့်လဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစိတ်ပူရတဲ့အခြေအနေကိုရောက်နေပြီလို့ထိုင်းနိုင်ငံမှာပြုလုပ်တဲ့လမ်းရှမ်းမဲကောင်အစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ် ထို့အတူပါပဲကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးချုပ် WLIWM အဖွဲ့အကြီးကဲနီကိုလတ်ကွမ်ဂျန်ကလည်းမြန်မာစစ်တပ်ဟာစောက်တီယာမရဖြစ်နေပြီအကြမ်းဖက်မှုတွေကိုပေါ်လုလာတာတွေ့ရတယ်လို့ပြောကြားခဲ့ပါတယ်အိန္ဒိယနိုင်ငံအခြေစိုက် The Statement သတင်းစာကလည်း Turning Point ဆိုတဲ့သဘောထားအမြင်ကိုရေးသားပါတယ်အဲ့ဒီသဘောထားအမြင်မှာစစ်ကောင်စီအနေနဲ့လာရှုကိုဆုံးချုံရတာဟာနီးဗျူဟာရှုံးနှိမ်မှုမဟုတ်ပဲမဟာဗျူဟာအရေးနှိမ်မှုဖြစ်တယ်အချိန်မြောက်တိုင်းစစ်တပ်နာချုပ်ရမခလင်းမြန်စွာကြဆုံးသွားတာဟာမြန်မာနိုင်ငံမှာစစ်တပ်ကြီးစိုးမှုဆက်လက်တည်မြဲနိုင်ပါအောင်မလားဆိုတာအကြီးအကျယ်မေးခွန်းထုတ်ဆရာဖြစ်တယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ပြည်တွင်းပြည်ပနိုင်ငံရေးလေလာအကဲခတ်သူတွေပညာရှင်တွေကစစ်ကောင်စီအလွန်ကာလကိုပြောဆိုဆွေးနွေးလာကြပါပြီဒါကြောင့်လဲနိုင်ငံရေးသူတေတီတူကစစ်ကောင်စီဟာနယ်မြေတွေတဖြည်းဖြည်းဆုံးချုံလက်လွတ်နေရပါပြီဒေါ်လာရေးအင်အားစုတွေကနယ်မြေစိုးမိုးမှုနဲ့ထိန်းချုပ်နယ်မြေတွေပိုမိုကျေပြန့်လာနေပါပြီအရေးကြီးတာကအဲ့ဒီနယ်မြေတွေမှာအုပ်ချုပ်ရေးဘယ်လိုထူထောင်မလဲပညာရေးကျန်းမာရေးစတဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေစနစ်တကျဘယ်လိုထူထောင်မလဲဆိုတာအရေးတကြီးလှုပ်ဆောင်ဖို့လိုအပ်နေပါပြီလို့ဆိုပါတယ်ခင်ဗျာ
ပြည်သူနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်အမှတ်စုများအလဲကိုရောက်လို့လာခဲ့ပါပြီစစ်ကောင်စီအောက်မှာနယ်မြေတွေဆုံးရှုံးသွားတာနဲ့အမျှတရုတ်ရင်းနှီးမြှုပ်နှံမှုပါရှိတဲ့နယ်မြေတွေကလည်းစစ်ကောင်စီအောက်မှာမရှိပါဘူးအခုလိုလက်လွတ်လိုက်ရတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအကြောင်းကို ISP မြန်မာကပိုင်းခြားသုံးသပ်ထားပါတယ်
ရှမ်းမြောက်ဒေသအပါအဝင်မန္တလေးနဲ့စကိုင်းတိုင်းအတွင်းကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေစစ်ကောင်စီဘက်ကလက်လွတ်ရတာပိုများလာပါတယ်စစ်ကောင်စီရဲ့စစ်ရေးရှုံးနှိမ်မှုတွေနဲ့အတူရှမ်းမြောက်နဲ့ဆက်ဆက်ဒေသတွေမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း16ခုရှိတဲ့အထဲ10ခုကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကအပြည့်အဝထိန်းချုပ်မှုလုပ်လာနိုင်တာပါဒီအထဲမှာမူဆယ်နဲ့ချင်းရွှေဟော်နေဆက်စီဝါရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေပြင်ကွန်းလုံတရားနဲ့နောင်ချိုကတကြားဆက်ယုံတွေပါဝင်ပါတယ်ထီးချိုင်မြို့နယ်အတွင်းကတကောင်းနီကဲဆက်ယုံမတရားမြို့နယ်ကအယ်ဖာဗီလက်မြေဆက်ယုံတွေလည်းထိန်းချုပ်ခံထားရပါတယ်ရှမ်းမြောက်ကအဓိကကျတဲ့ကုံသွယ်ရေးလမ်းမိုင်းတွေနဲ့ရေနံပိုက်လိုင်းကိုလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတစိမ့်တစ်ပိုင်းထိန်းချုပ်ထားပါတယ်။ဒါအပြင်ရခိုင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းအများစုဟာလည်းထိန်းချုပ်ခံထားရပါတယ်။ရခိုင်ပြည်နယ်မှာတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း7ခုရှိတဲ့အထဲ9ခုကိုအာရခတပ်တော်ကတစိမ့်တစ်ပိုင်းထိန်းချုပ်ထားတာပါ။ဒီအထဲမှာရေနံနဲ့သဘာဝဓာတ်ငွေ့ပိုက်လိုင်းအပါအဝင်ကြောက်ဖြူသဘာဝဓာတ်ငွေ့သုံးစွမ်းအင်စီမံကိန်းရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတို့လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ကတရုတ်စီမံကိန်းတွေကိုကြည့်ရင်ကြောက်ဖြူဒေသကိုဗဟိုပြုထားတာတွေ့နိုင်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းတုန်းကတော့တရုတ်တန်အမတ်နဲ့အဖွဲ့ဟာကြောက်ဖြူကို3ရက်ကြာတွားရောက်ခဲ့ပါသေးတယ်။မြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့တော့စစ်ကောင်စီဥက္ကဋ္ဌကကတိကဝတ်ပြုပြောဆိုပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်အသည့်ရဲ့တန်အမတ်ခန့်အပ်လွှာပေးအပ်ပွဲမှာအဲ့ဒီလိုပြောခဲ့တာပါတန်အမတ်တစ်ကလည်းမြန်မာနိုင်ငံကတရုတ်စီမံကိန်းတွေနဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒီရက်ပိုင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားကြီးဝင်ကြီးတို့ဘေကျင်းမှာတွေ့ဆုံခဲ့ပါတယ်။တခြားနိုင်ငံတွေရဲ့ပြည်ရင်းရေးကိုဆွတ်ဖက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံသားကြီးဝင်ကြီးကအဲ့ဒီတွေ့ဆုံမှုမှာပြောပါတယ်။ မြန်မာနိုင်ငံဥဆောင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအားပေးကူညီသွားမယ်လို့လည်းသူကပြောခဲ့ပါတယ
် View ရုပ်သံရဲ့အစီအစဉ်တွေကို View ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုတော့ဒုဒုမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးသန်တော်ကျော်ကတင်ပြပြန်ချပေးထားပါတယ်
ရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကိုသစ္စာဆိုတဲ့တော်ရရှင်ကသတင်းထူးသတင်းဥတွေကြည့်ရတာဝမ်းသာပီတိဖြစ်ရပါကြောင်းဝိုင်းတော်သားတွေအားလုံးကျန်းမာပါစေကြောင်းဆုတောင်းပေးလာပါတယ် VOE ကျေးဇူးတင်ပါတယ်တဲ့မှန်ကန်စစ်မှန်သောသတင်းတွေကိုအမြဲတမ်းအားပေးနေတဲ့ကျွန်တော်ဖြစ်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျေးဇူးထူးတင်ပါတယ်ရှင်ထင်ဆိုရတဲ့တော်ရှင်ကတော့ up to date သတင်းတွေပဲသိကြပါလေတဲ့ဟုတ်ကဲ့ up to date ဖြစ်တဲ့နောက်ဆုံးရသတင်းတွေသိကြနေဆိုရင်တော့အခုစာရေးလာတဲ့ VOA Facebook စာမျက်နှာမှာဝင်ကြည့်လို့ရပါရဲ့နော်ဦးကျော်အေးဆိုတဲ့တော်ရှင်ကလည်းသတင်းဌာနတွေကအစုံလင်းဆုံးက VOA ပါနေတိုင်းနားထောင်ပါလေတဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဦးကျော်အေးဘေးကင်းကျန်းမာပါစေနော်ဦးဆိုင်ကမ်ထွန်းဆိုတဲ့တော်ရှင်ကလည်း Facebook Review PSI ဆလောင်တမျိုးမျိုးနဲ့နေစဉ်နားတော်ရဆင်ဖြစ်ပါတယ်VOA TV မျက်စိမှဒီလိုမျိုးနိုင်ငံသားသတင်းဌာနတွေကကျွန်တော်ရဲ့ဘဝအဖို့မွန်နေပါဗျာပြောမယ်ဆိုရင်တော့ရေဒီယိုစုံလေးနဲ့ VOA ကိုနားဆင်လာခဲ့တာ66ခုနှစ်ခရဲကပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့နှစ်တွေအတော်ကြာခဲ့ပါပြီเนาะအခုလိုမျိုးနှစ်ရှည် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ရဲ့ချက်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOE ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်လိုချင်ပါတယ်ဗျာတဲ့ဟုတ်ကဲ့ပါ VOE သတင်းဌာနဖုန်းတက်မရှိပါဘူးเนาะအခုဆက်သွယ်တဲ့ Messenger ဒါမှမဟုတ် email ဖြစ်တဲ့ burmese@voenews.com လို့ကနေပြီးတော့ကျမတို့ VOE ကိုဆက်သွယ်နိုင်ပါတယ်အဲ့ဒီကနေပြန်ပြီးတော့အကြောင်းပြန်ပြပါမယ်ရှင်ဒီကိုရေးလာတဲ့စာရည်တွေမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့တော်ရရှင်ရဲ့စာရည်ကိုလည်းအပတ်စဉ်ထည့်သွင်းပြီးဖော်ပြပေးနေပါတယ်เนาะဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးလာတဲ့တော်ရရှင်အကောင့်နံပါတ်လေးခြံထားပေးပါလို့ဆိုလာပါတယ
်မအေးတန်တာကြောင့်လည်းတကွာ VOA အဖွဲ့သားများအားလုံးဘေးရန်ကင်းကွာကိုယ်စိတ်နှစ်ဖျားကျန်းမာချမ်းသာကြပါစေကြောင်းဥစွာဆူတောင်းမြစ်တာပို့တာလိုက်ပါရခင်ဗျာ VOA ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးလည်းပြောကြပါအောင်ဗျာမြန်မာပြည်အကြမ်းဖက်စစ်တပ်ကြီးကဇူလိုင်16ရက်အာဇာနည်နေ့ကြီးလေကြောင်းကဘုံကျဲအရသာပြည်သူတွေတေကျေတန်ရာရကြတာနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုတဲ့အဖွဲ့ကကုပ်ပြည်သူတွေကိုကိုယ်တိုင်တပ်ဖြတ်နေတာကိုလူအခွင့်ရေးတို့လွတ်လပ်စွာရှင်သန်ခွင့်တို့ဆိုတာတွေကိုတာဝန်ယူတာဝန်ခံထားတဲ့ကုလသမဂ္ဂအဖွဲ့ကြီးကဘလို့အကြောင်းတွေကြောင့်များအာတူးပြီးမဝင်နိုင်ဖြစ်နေတာလေဗျာစစ်ဖြစ်နေလို့လေရင်နဲ့ဘုံကျဲတယ်ဆိုလဲပြည်တွင်းစစ်လေဗျာပြည်တွင်းစစ်ကိုလေရင်သုံးပြီးဘုံကျဲချပြည်သူကိုတတ်နေတာဘာအကြောင်းကြောင့်များကုလသမဂ္ဂအဖွဲ့ကြီးကအာတူးပြီးမဝင်နိုင်ဖြစ်နေရတာလေဗျာမေးပေးကြပါဦးဒီအတိုင်းဆိုကဘာကြီးမှာလက်နဲ့ရှိသူအင်အားကြီးသူအနိုင်ကျင့်လို့ရတဲ့ကြောက်ခမန်းလေးလေးငရဲကဘာကြီးမကြခင်ဖြစ်တော့မှာပါလားဗျာကမ္ဘာလူသားအလုံးအတွက်အမှန်တရားတို့တရားမျှတမှုတို့အသက်ရှင်ရည်တည်ခွင့်တို့ဆိုတာတွေဘယ်သူပဲအဖွဲ့ကတာဝန်ယူကြမှာလဲတရားမျှတမှုပျောက်ဆုံးတော့မှာလားစိတ်သုံးတော့မှာလားဆိုတာကုလသမဂ္ဂအဖွဲ့ကြီးကိုမေးပေးကြပါအောင်ဗျာ
မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကိုယ်ပိုင်ထင်မြင်ယူဆချက်ပါ ။ငါနဲ့တော်ရရှင်တယောက်ကတော့သတင်းတစ်ခုကြားလို့စိတ်ခံစားချက်စာလိုလေးရေးမိပါတယ်ဆိုပြီးတော့မမမကြီးကအခြေအနေနဲ့ပတ်သက်ပြီးရေးလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်မြန်မာပြည်အကြောင်းစဉ်းစားပြီးအရန်ဝမ်းနေရပါတယ်။အထူးသဖြင့်အားကိုးရမဲ့တဲ့ပြည်သူတွေအတွက်ပါ။ကျွန်တော်သတင်းတစ်ခုကြားပြီးတော့စိတ်ခံစားချက်တွေကိုစာလိုလေးရေးမိလို့ပါ။မိများမိနိုင်ရေးများရေးနိုင်တဲ့ကြားမှာအမှန်တရားကပျောက်ွယ်တက်သည်ဒီအန်ရီတွေဒီအမဆိုးတွေကသူတို့သတင်းစာရှင်းလင်းပွဲတခါတည်းနဲ့အဆုံးတက်ရမလားအမှန်တရားကသူတို့ဘက်မှာပဲရှိကြတယ်နောက်ဆုံး96နှစ်ကိုလမ်းလျှောက်တာတော့သူ့ဧရိယာတွေကလမ်းဆိုပြီးပြစ်သက်ခံရနိုင်တယ်ဝမ်းနည်းစရာကြီးမြမပြီ
းမြမနိုင်ငံမှာဆိုးရွားနေထိုင်နေကြရတဲ့သူတွေရဲ့ခံစားချက်ကိုဒီတော်ရရှင်ရဲ့ဆာမထင်ဟပြနေပါရဲ့နော်ဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးသွားခြင်းပါတယ်เนาะကျွန်တော်ကတော့ရခိုင်တိုင်းဒေသကြီးနာခကိုပိုင်အုတ်ချုပ်ခွင်ဒေသနန်းရွံ့မြို့နယ်ပန်ဆောင်မြို့နယ်ကခြေရွာတရွာကရွာသားတို့ပါတဲ့ကျွန်တော်တို့ဒေသမှာဖြစ်နေတဲ့အခက်အခဲလေးသက်ဆိုင်ရာတည်အောင်လို့ DVOE ကတစ်ဆင့်ပြောပြခြင်းပါတယ်ဆိုပြီးအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ကျွန်တော်တို့နယ်ဘက်ကနမ်းမလစ်ခြေရွာနဲ့လောက်လိုင်ခြေရွာကြမိုးများပြီးလမ်းပျက်စီးသွားတာလားနဲ့ချီကြပေမဲ့အခုချိန်ထိမပြုတ်ပြင်းသေးပဲပန်ဆောင်နဲ့နန်းရုံမြို့ကြသွာလာနေကြတဲ့ပြည်သူတွေအရန်အခက်ခဲတွေ့နေကြပါတယ်တယောက်တည်းသွားရင်မော်တော်ဆိုင်ကယ်တွန်းပေးက3000ကျော်4000စသဖြင့်ပေးရပါတယ်အသွားအပြန်ဆိုရင်တသိန်းနီးပါးရှိပါတယ်ဒါကိုသက်ဆိုင်ရာဒေသအကြီးအကဲများအနေနဲ့အများဆုံးပြုပြင်ပေးစေချင်ပါတယ်ဒါကိုအထက်လူကြီးတွေသိအောင် VOA ကတဆင့်ပြောပြပေးနိုင်ရန်လေးစားစွာရင်ဖွင့်လိုက်ပါတယ်ဗျာ
လမ်းပန်းအခက်ခဲရောက်နေတဲ့ပန်းဆောင်နဲ့နန်းရုံမြို့ကြားသွာလာလှုပ်ရှားနေရတဲ့ပြည်သူတွေရဲ့အခက်ခဲကိုအခုလိုအမြင်မဖော်ခြင်းနဲ့သူတော်ရရှင်တူရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တရားရင်ဖွင့်လာတဲ့တော်ရရှင်မပဲဒီစာလေးဖတ်ပေးစီခြင်းပါတဲ့အသေးစိတ်တော်မြေတော့ပါအောင်စာရှင်ဒီမှာဆိုလိုပါသူတို့ဒေသကကြံတောင်သူတွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေကိုတင်ပြခြင်းပါတယ်ဆိုပြီးတော့စကိုင်းတိုင်းကတော်ရရှင်ရေးလာပါတယ
်2023-2024ကြံရာသီကတော့ပြီးဆုံးသွားခဲ့ပါပြီစကိုင်းတိုင်းဒေသကြီးထီချိုင်မြို့နယ်မှာကုမ္ပဏီတစ်ခုက2023-2024ကျန်းရာသီမှာကျန်းတောင်သူတွေစီကနေသတ်မှတ်ကျန်းတန်းချိန်ကိုစာချုပ်ချုပ်ဝယ်ယူခဲ့ပါတယ်။ယခုကျန်းတောင်သူများကြုံတွေ့နေရတဲ့အခက်အခဲများကတော့အဲ့ဒီကုမ္ပဏီကသူတို့ချုပ်ဆိုထားတဲ့ကျန်းတန်းချိန်ပြည့်အောင်တောင်သူများထံကနေမသိမ်းယူနိုင်ခဲ့ပါဘူး။တချို့က100ရာခိုင်နှုန်းပြီးတယ်။တချို့က80ရာခိုင်နှုန်းပြီးတယ်။တချို့ကတော့90ရာခိုင်နှုန်းပဲပြီးပါတယ်။ကျန်းတောင်သူတွေအရန်ကိုနစ်နာလွန်ပါတယ်ဝယ်ယူပြီးတဲ့ကြံတွေကိုလည်းတဝက်ကြီးပဲငွေပေးချေပါသေးတယ်ကြံတဝက်ကယခုအချိန်အထိမရှင်းပေးသေးပါဘူးခင်ဗျာ
စကိုင်းတိုင်းထီချိုင်မြို့နယ်ကကြံတောင်သူတွေနစ်နာနေရပါတယ်ဆိုပြီးဒီတော့ရှင်ရှင်းဖွင့်လာတာဖြစ်ပါတယ်ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်းလည်းဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုညီမပြည်မပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်ဒီစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်အခုဆက်ပြီးကမ္ဘာတစ်လောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်နာမည်ကျော်အမှုပညာရှင် Banksy ရဲ့ကိုကူမြောက်လက်ရာတစ်ခုဟာပြည်ထောင်စုလန်ဒန်မြို့ကတရိုက်ဆန်ဆေးဥမှာပေါ်ထွက်လာခဲ့ပါတယ်ဘယ်ဂျီယံနိုင်ငံမြစ်တစ်ခုထဲမှာရေချိုးကန်တွေကိုဖောင်ဖြစ်လို့တဲ့ပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းညံ့နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။နာမည်ကျော်လူပညာရှင် Banksy ရဲ့ကိုးကူးမြောက်လက်ရာတစ်ခုဟာဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆန်ရုံမှာပေါ်ထွက်လာခဲ့ပါတယ်။တွေ့ဝင်လိုလာတဲ့ Banksy ဟာဘယ်သူလဲ ဘယ်ကလာတယ်ဆိုတာဘယ်သူမှမသိပေမဲ့လေသူ့ရဲ့လက်ရာတွေဟာအများပြည်သူသွားလာတဲ့နေရာတွေမှာပေါ်လာလိမ့်ရှိပါတယ်။အခုကိုကူးမြောက်နိုင်ငံစီးရေးပကြီးမှာတော့ဂေါ်ရီလာတကောင်ကပင်လယ်ဖျံတဲ့ငှက်တွေကိုလွှတ်ပေးနေတာပါ။လန်ဒန်သတိဆန်ယုံကတော့နွေရာသီမှာလာရောက်လေပတ်တဲ့သူများတဲ့အတွက်တကားပေါင်များများဖွင့်ထားပေးဖို့လိုအပ်တယ်လို့ဒီပကြီးပုံကားကိုခိုးသွားမှဆိုတဲ့အတွက်ဖြုတ်သိမ်းထားမှဖြစ်တယ်လို့ထုတ်ပြန်ပါတယ်။တခြားသူရေးဆွဲခဲ့တဲ့ပကြီးတွေကတော့တောင်စိတ်ပုံတွေ၊ဆင်ပုံတွေလည်းပါပြီးကျိုးရုဆလောင်ဘန်းပေါ်မှာရေးဆွဲခဲ့တဲ့ဝင်းပလွေပုံကတော့ရေးဆွဲပြီးတော့နိုင်ပိုင်အကြမှာပဲခိုးခံလိုက်ရပါတယ်။ဒီပုံတွေကိုဘန်ကစီရေးခဲ့တယ်ဆိုတာသိနိုင်တဲ့နည်းလမ်းတစ်ခုကတော့သူ့ကိုစောင့်ကြည့်သူ73သန်းရှိတဲ့ Instagram လူမှုကွန်ရက်အကောင့်မှာတင်ထားတာပါ။Banksy ရဲ့နုပညာလက်ရာတွေကိုအတိပယ်အမျိုးမျိုးနဲ့ပုံဖော်နေကြပြီးတော့အခုလန်ဒန်သတိဆန်ယုံကပုံကတော့နောက်ဆုံးဖြစ်တယ်ဆိုတာ Banksy ရဲ့အဖွဲ့ကိုမေးမြန်းပြီး BBC ရဲ့သတင်းမှာဖော်ပြထားပါတယ်ရှင
်။ American ပြည်တော်စု Washington ပြည်နယ် Auburn မြို့မှာဒိုင်နိုဆောလိုဝစ်ဆင်ပြီးပြေးတဲ့အပြေးပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ Tyrannosaurus Rex လို့ဝစ်ဆင်ပြီးကမ္ဘာဦးခင်မှာအများဆုံးပြေးနိုင်တဲ့သူအဖြစ်အနိုင်ရဖို့အတွက်ငင်းပြိုင်ကွင်းကြီးလည်းပြေးခဲ့ကြတော့ပါအသက်အရွယ်ဆုံးပါဝင်ကြတဲ့ T-Rex ကမ္ဘာချန်ပီယံပြေးပွဲကို2018ခုနှစ်ထဲကစတင်ကျင်းပခဲ့တာပါပြိုင်ပွဲဝင်သူတွေအနေနဲ့ခေါင်းလှုပ်တုပ်လှုပ်တုပ် T-Rex လေထိုးရုပ်ကိုဝတ်ဆင်ပြေးရတာဖြစ်ပြီးတော့အသက်17နှစ်အောက်ကလေးတွေလည်းဝင်ပြေးကြပါတယ်အသက်12နှစ်ကနေ16နှစ်အတွင်းပြိုင်ပွဲမှာတော့အင်ဇာလုံးဆိုတဲ့နာမည်နဲ့ဝင်ပြိုင်တဲ့ဒိုင်နိုဆောကပိုဆွဲသားပြီးအမျိုးသားပြိုင်ပွဲမှာတော့One Shell of a Dino နာမည်နဲ့ဝင်ပြိုင်သူကအနိုင်ရသွားပါတယ်။အမျိုးသမီးပြိုင်ပွဲမှာတော့ My Rex Girlfriend နာမည်နဲ့ပြိုင်တဲ့သူကအနိုင်ရသွားပြီးအသက်50အထက် Dinosaur တွေပြိုင်တဲ့ပြိုင်ပွဲမှာတော့ Fossilizer ဆိုတဲ့နာမည်နဲ့ Dinosaur ကအနိုင်ရသွားပါတယ်ခင်ဗျာ
။ Belgian နိုင်ငံ Dino မျိုးက News ဖြစ်ထဲမှာဒီချိုးကန်တွေကိုဖောင်ဖြစ်လော်တဲ့ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီနေ့အတွက်ခေါင်းစဉ်က Belgian နိုင်ငံဖြစ်တာကြောင့်ရေချိုးတဲ့ကန်တွေကိုဘယ်လ်ဂျီယံနိုင်ငံရဲ့ထင်ရှားတဲ့အမှတ်အသားတွေဖြစ်တဲ့အာလူကျော်ပုံစံကလေးလေးသေးပေါက်နေတဲ့အယုတ်မီနီကန်ဖစ်အယုတ်ပုံစံနဲ့အတန်ပုံစံတွေအလားစင်ထားပါတယ်လူပေါင်း200ကျော်လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီပွဲကို1982ခုနှစ်ကတည်းကစတင်ခဲ့တာပါအီတလီနိုင်ငံကလူတယောက်ဟာမြစ်ထဲကိုရေချိုးကန်နဲ့လှော်သွားခဲ့တဲ့တဲ့ရင်ကိုဗီဒီယိုမှာကြားခဲ့တဲ့ဒီမျိုးကစီးဆိုင်ပန်းရှင်တူကဆလုပ်လိုက်ရင်လည်းအခုလိုပွဲဖြစ်လာတာပါလို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်ရေချိုးကန်ဖောင်52ခုပါဝင်ရှင်ပြိုင်ခဲ့ပြီးအဲ့ဒီထဲကနှစ်ခုကတော့လမ်းမှာပဲနှိမ့်ခဲ့ပါတယ်နောက်ဆုံးမှာပန်းဝင်လဲစိုးရင်စရာမလိုပဲပါဝင်ခဲ့တဲ့လူတိုင်းကိုစုတစ်ခုတော့ချီးမြှင့်ပါတယ်ရှင
်ကိုရီးရှားနိုင်ငံစတားမျိုးကကန်းကြီးမှာလေငင်းခံရင်ပင်လယ်ကမ်းခြေကြောက်ပြားကထွက်တဲ့ organ အတန်ကိုနားဆင်နိုင်ပါပြီ။ organ pipeline တွေကိုပင်လယ်ကမ်းခြေကြောက်ပြားတွေအောက်မှာထည့်မြုပ်ထားတာဖြစ်ပြီးတော့ပင်လယ်ရေလှိုင်းအားနဲ့အတန်ထွက်အောင်ဖန်တီးထားတာပါ။နာမည်ကြီးဗိသုကပညာရှင်နီကိုလာဘေးစစ်ကဒီဇိုင်းထွင်ဖန်တီးပေးထားတာဖြစ်ပြီးတော့ပင်လယ်တဲကိုလေကားတစ်ဆင်းသွားတဲ့ပုံစံဖန်တီးထားတဲ့ကြောက်ပြားတွေအောက်မှာအတန်ထွက်နိုင်တဲ့အခန်းတွေကိုလည်းထည့်သွင်းတည်ဆောက်ထားတာပါ။အတန်တွေကတာယာသလိုအမြဲတမ်းလဲပြောင်းလဲနေပြီးတော့တရားထိုင်လို့ရတဲ့အထိစိတ်ငြိမ်စေတဲ့အတန်တွေထွက်နေတာပါအခုလိုကမ်းခြေကိုပြုပြင်မှုတွေကို2005ခုနှစ်ကလှုပ်ဆောင်ခဲ့တာပါခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
တနင်္လာနေ့ VOA ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အရှိအလဲပိုင်းဒေသလက်သလောခီးစဉ်အတွင်းအရေးကြီးတဲ့သတင်းစကားတရက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှင်းလင်းစွာပြောကြားခဲ့ပါတယ်ကာဇာမှာအဖြစ်ခတ်ရပြီးတော့အပြန်အလှန်အားဖြင့်တစ္ဆက္ခဏ်တွင်ပြန်လုပေးရေးဆိုတဲ့သဘောတူညီမှုတွေရဖို့အခုပဲဆောင်ရွက်မှဖြစ်မယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။ဟာမတ်စ်တို့လက်ထက်ကတစ္ဆက္ခဏ်တွေရဲ့ကျန်းမာရေးနဲ့အသက်ရှင်သန်ရေးအပေါ်အချိန်နဲ့အမျှအနည်းငယ်ကြောက်ရွံ့နိုင်တဲ့အတွက်အချိန်ဟာအနှစ်သာရဖြစ်ပါလေလို့ကာတာနိုင်ငံကသတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကအလေးပေးပြောကြားသွားပါတယ်
။ Our message is simple. It's clear and it's urgent.
အချိန်ကအနှစ်သာရဖြစ်ပါတယ်။ဂါဇာဒေသမှာရှိနေကြတဲ့အမျိုးသမီးတွေ၊ကလေးငယ်တွေနဲ့အမျိုးသားတွေဟာစာနာရိတ်ခါနဲ့ဆေးဝါးတွေမလုံမလောက်ဖြစ်နေကြတဲ့အတွက်ဒုက္ခရောက်နေကြပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကိုသူတို့စခဲ့တာလည်းမဟုတ်သလိုရက်သွားအောင်လည်းမလုပ်နိုင်ပဲအသက်အန္တရာယ်ကျရောက်မဲ့အနေအထားနဲ့ရင်ဆိုင်နေရပါတယ်။ဒေသရင်းစစ်ပွဲတွေကြီးထွားလာနိုင်တဲ့အတွက်အချိန်နဲ့အမျှအရေးကြီးနေပါတယ်လို့ပြောဆိုသွားတာပါ။အခြေအနေတွေထပ်ဆိုးမလာအောင်အီဂျစ်၊ကာတာနိုင်ငံတို့နဲ့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်။အီရန်နဲ့ဟစ်ဘိုလာတို့အပါအဝင်ထပ်ပြီးတော့ပါဝင်ပတ်သက်လာနိုင်ရေးရှိသူတွေကိုလည်းစစ်ပွဲတွေအချိန်မြင့်မလာအောင်ဒါမှမဟုတ်ထပ်ပြီးတော့ကျေပြန်မတော်အောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့လည်းသတင်းစကားပါထားပါတယ်။ဟာမတ်စ်နဲ့တိုက်ရိုက်အဆက်အသွယ်ရှိကြတဲ့ကာတာနဲ့အီဂျစ်နိုင်ငံတို့ဟာငြိမ်းချမ်းရေးသဘောတူညီချက်ရအောင်ဆောင်ရွက်နေပါတယ်။အပြစ်ခတ်ရဆက်ပြီးတော့အပြစ်အလန့်အဖြစ်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်လို့ပေးရေးဆိုရဲအသေးစိတ်သဘောတူညီမှုကိုတမရဂျိုးဘိုင်ဒန်ကမေလမှာအကြံပြုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတမရဘိုင်ဒန်ရဲ့အကြံပြုချက်ကိုထောက်ခံထားပါတယ်။အစ္စရေးဘက်ကတော့ဒီသဘောတူညီချက်ကိုလက်ခံလိုက်ပြီးဖြစ်တဲ့အတွက်ဟာမတ်စ်တို့ဘက်ကလက်ခံဖို့မျှော်လင့်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီအပြစ်ရဲ့သဘောတူညီချက်ကိုလာမယ့်ရက်ပိုင်းအတွင်းအပြည့်ဆောင်နိုင်ဖို့လိုပါတယ်။အဲ့ဒီအတိုင်းဖြစ်မြောက်အောင်အမေရိကန်နိုင်ငံကတတ်နိုင်တဲ့မြတ်အားလုံးဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်
။ With Israel and our Qatari and Egyptian partners are engaged with Hamas.
တဟာပင်လယ်နီတဲကဟူသီတို့နဲ့တင်းမာမှုတွေပြေလည်သွားစေမယ့်တော့ချက်လည်းဖြစ်ပါတယ်။ Israel နဲ့ Saudi Arabia တို့ကြားတန်တမာဆက်ဆံရေးပုံမှန်ပြန်ပစ်ဖို့နိုင်ငံစလုံးအလွန်စိတ်ဝင်စားနေကြဆဲဖြစ်တဲ့အတွက်ဒါကိုအကောင့်ထည့်ဖော်နိုင်ကြမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ပုံမငင်းချမ်းလုံုံတဲ့လာညာတို့ခုပေါ်လူရန်ရောက်သွားနိုင်အောင်လို့အစ္စရေးဘက်ကစပြီးတော့ဆောင်ရွက်မဲ့တော့ချယ်လေဖြစ်ပါတယ်။တစ္ဆက်ခံတွေအိမ်ပြန်နိုင်ရေးဆိုတာကတော့အဓိကဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါ။ဂါဇာဒေသမှာတစ္ဆက်ခံအဖြစ်ရှိနေသူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။သူတို့တွေမိသားစုရှိရာအမေရိကန်နိုင်ငံကိုပြန်လာနိုင်ဖို့အသက်ဆုံးရှုံးခဲ့ရသူတွေဆိုရင်လည်းသူတို့ရဲ့အယိုးပြာတွေကိုပြန်တယ်လာနိုင်ဖို့အတွက်အမေရိကန်နိုင်ငံကအသေးအချာဆောင်ရွက်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောကြားထားပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားသွားပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။ပြောခဲ့သလိုပါပဲအခုကြားခဲ့ရတာကတော့ VOA ရဲ့အားပေါ်မဟုတ်ဘဲအမေရိကန်စိုးရိမ်ရဲ့အားပေါ်ပဲဖြစ်ပါတယ်။အခုတော့သတင်းကြီးချုပ်ကိုပြောပြပါအောင်မယ်။ဂျေပိုင်နဲ့ထက်ကိုထောင်ထဲချီတဲ့ဒုံးကြီးတွေ drone တွေနဲ့တိုက်ခိုက်မယ်ဆိုတော့အတိအကျသတင်းရတဲ့အတွက်ဒါဟိုဟန်တာဖို့သတင်းရင်းနှီးမြှပိုင်လေဘနွန်နိုင်ငံအတွင်းက Hezbollah အုပ်စုပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့အစ္စရေးလုံခြုံရေးအရေးမြစ်တစ်ခုက VOA ကိုပြောပါတယ်။လမ်းတောင်ပိုင်းက Hezbollah ရဲ့ဒုံးချီနဲ့ drone တွေရှိရာနေရာပေါင်း40ကျော်ကိုတိုက်လေနဲ့မနေ့လင်းအားကြီး9နိုင်မတိုင်ခင်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံက Rohingya ဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်သူတို့ထွက်ပြေးခဲ့ကြရတဲ့9နှစ်မြောက်နှစ်ပတ်တဲ့နေ့ကျင်းပပြီးမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ရဲ့အတွင်းကကုဒုပလောင်ဒုက္ခသည်စခန်းရဲ့ပွင့်မြေမှာဒုက္ခသည်တွေကစုဝေးခဲ့ကြပြီးမျော်လင့်ချက်ဟာအိမ်ပြန်ဖို့ဖြစ်တယ်။ရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတဲ့စိုက်ပုတ်တွေကိုကင်ဆောင်ပြီးမိုးရေထဲမှာစာရံပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖျအစိုးရအကြံပေးအကြီးအကဲဒေါက်တာမဟာမက်ယူနုစ်ကရိုဟင်ဂျာတွေကိုထောက်ခံမယ်ဆိုတဲ့ကတိပေးလိုက်တာကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှအမင်းကြီးကို UNHCR ကကြိုဆိုလိုက်တဲ့ကြောင်း25ရက်နေ့ထုတ်ကြေညာချက်မှာထုတ်ပြန်လိုက်ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါအခုအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအလုံးအပေါင်းချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထထူမြင့်သစ်ဖြစ်ကြပါစေကျွန်တော်တမောင်သားမှာ